မင်္ဂလာပါရှင်ဒီတစ်ပတ်မှာတောင်သူတွေရဲ့ပြဿနာကိုလွတ်တော်နှစ်ရက်လုံးမှာကြားနာမှုမရှိခဲ့တဲ့အတွက်တောင်သူတွေနှစ်နာမှုရှိခဲ့တဲ့အကြောင်းဆွေးနွေးသွားပါမယ်လက်ရှိအစိုးရရဲ့လွတ်တော်သက်တမ်း၄နှစ်ကျော်အတွင်းတောင်သူတွေရဲ့ပြဿနာတွေကိုပြည်ထောင်စုလွတ်တော်နဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်တွေမှာကြားနာမှုမရှိတဲ့အတွက်မတရားသိမ်းဆဲခံလေယာဉ်မြေကိစ္စတွေဟာဖြစ်ရမှန်နေနဲ့ကွဲလဲတာတွေရှိခဲ့တာကြောင့်တောင်သူတွေအနေနဲ့နစ်နာမှုဖြစ်ခဲ့ရပါတယ်။လွတ်တော်ထဲမှာကြားနာမှုဆိုတာနေရာမြေသိမ်းခံရတဲ့ကိစ္စတစ်ခုဖြစ်တဲ့ဆိုပါစို့။မြေသိမ်းဥပဒေအပါအဝင်တည်ဆဲမြေယာဥပဒေအနေနဲ့ညီလားမညီလားဆိုတာတွေအဲ့ဒီလိုသိမ်းလိုက်တဲ့အတွက်တောင်သူတွေမှာဘလောက်ထိအခက်အခဲရှိသွားတယ်ဆိုတာတွေအခုအဲ့ဒီနေရာမြေပေါ်မှာဘာတွေဖြစ်နေလဲဆိုတာတွေတောင်သူတွေကိုလွတ်တော်ထဲခေါ်ယူမေးမြန်းပြီးပြည်သူတွေရဲ့အခက်အခဲကိုအစိုးရသိအောင်စောင့်ရွက်ပေးတာမျိုးကိုဆုလိုတာပါဒီမိုကရေစီရင်ကျင်းမှုမှာတော့အိန္ဒိယလွတ်တော်မှာပဲဖြစ်ဖြစ်ဥရောပလွတ်တော်မှာပဲဖြစ်ဖြစ်ကိစ္စတစ်ခုဖြစ်ပြီးဆိုရင်ကာယကံရှင်တွေကိုလွတ်တော်တွေခေါ်ယူကြားနာကြပါတယ်ဒါကိုပြည်သူလူထုရွေးချယ်တင်မြှောက်တဲ့လွတ်တော်တွေရဲ့ဒီမိုကရေစီရင်ကျင်းမှုလို့လည်းဆိုနိုင်ပါတယ်ဟောင်ကောင်ကျောင်းသားတွေဆန္ဒပြတော့ကျောင်းသားတွေကိုအမေရိကန်အထက်လွှတ်တော်ကရောအောက်လွှတ်တော်ကပါခေါ်ပြီးကြားနာကြပါတယ်။ပြီးတာနဲ့တရုတ်အစိုးရကိုရေးယူဖို့တိုက်တွန်းတာမျိုးစောင့်ရွက်ကြပါတယ်။မြန်မာနိုင်ငံမှာလည်းလွှတ်တော်ထဲမှာကြားနာမှုတွေရှိလားလို့ပြန်လည်လာရင်ဦးသိန်းစိန်အစိုးရလက်ထက်မှာလည်းနေရာမြေနဲ့အခြားမြေတွေစစ်စစ်ရေးကော်မရှင်ဖွဲ့ပြီးအဖွဲ့ပေါင်း17ဖွဲ့နဲ့ဖွဲ့ခဲ့တယ်ဆိုပေမဲ့လေသိမ့်ခံရတဲ့ဒေသမားတွေရဲ့အခြေအနေတွေဘဝတွေဘယ်လိုဖြစ်ခဲ့တယ်ဘယ်လိုသိမ့်ခံရတယ်ဆိုတာကိုကြားနာပွဲတွေလွတ်တော်ခေါ်ပြီးမလုပ်ခဲ့ပါဘူးဒီအားနည်းချက်ကြောင့်ပဲဦးသိန်းစိန်အစိုးရလက်ထက်မှာလေယာဉ်မြေသိမ်းပြဿနာတွေနဲ့လေယာဉ်မြေဖွံ့ဖြိုးရေးကိစ္စတွေမှာအောင်မြင်အောင်မဆောင်ရွက်နိုင်ခဲ့ပါဘူးတောင်သူတွေမျှော်လင့်တာကပြည်သူရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုတော့လွတ်တော်ရဲ့ကြားနာခွင့်နေလောက်လာလိမ့်မယ်လို့မျှော်လင့်ထားသူတွေရှိပါတယ်။သို့တော်လည်းပဲဒီနေ့ဒီအချိန်ထိပြည်내နဲ့တိုင်း14ခုလုံးမှရှိတဲ့လေယာဉ်မြေပြဿနာအကြီးအသေးတွေနဲ့တယောက်ချင်းဖြစ်တဲ့ပြဿနာတွေရောစုပေါင်းသိမ်းခံရတဲ့ပြဿနာတွေရောရှိနေပါတယ်။ဒါတွေအားလုံးကိုပြည်ထောင်စုလွတ်တော်ကဖြစ်ဖြစ်ပြည်내နဲ့တိုင်းဒေသကြီးလွတ်တော်တွေကပဲဖြစ်ဖြစ်တောင်သူတွေကိုလွတ်တော်တဲ့ဟုခေါ်ယူကြနာတာမျိုးမရှိခဲ့တဲ့အတွက်မေခွန်းထုတ်စရာရှိနေပါတယ်။မြမကြီးလွတ်တော်တွေရဲ့ကြနာမှုအပိုင်းနဲ့ပတ်သက်ပြီးတောင်သူရေးဆောင်ရွက်သူကိုစောရန်ကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီမြမပြည်မှာတော့လွတ်တော်ကပထမအကြိမ်ကလွတ်တော်နောက်တစ်ခါအခုကဒုတိယအကြိမ်ကလွတ်တော်လွတ်တော်တက်တာနှစ်ရက်အတွင်းမှာပြည်သူပြည်သားအပေါင်းရဲ့ကိစ္စအဝါဝါပေါ့ကိစ္စအကြီးငယ်တွေအားလုံးကိုဒီလွတ်တော်တွေကနေခေါ်ယူကြားနာတာတခါမှမရှိခဲ့ဘူးပေါ့အဲ့တော့မရှိခဲ့တဲ့အတွက်လျှာမြေကြေတနာကြီးတွေကိုဖြည့်ရှင်းတဲ့အခါမျိုးရေသရင်းကြေတနာကြီးတွေကိုဖြည့်ရှင်းတဲ့အခါမျိုးမှာကာကန်ရှင်တွေကဘလောက်ထိမြင့်လာလဲကာကန်ရှင်တွေဘလောက်ဒုက္ခရောက်လဲဒါတွေကဥပဒေနဲ့ဘလောက်ငွေချော်လဲဆိုတာကိုလွတ်တော်တွေကမသိနိုင်တော့ဘူးပေါ့နော်အဲ့တော့တခြားရရှိတဲ့သတင်းချက်လက်တွေနဲ့တိုင်းသားရပဲသိတယ်ပြည်သူတွေရဲ့ဒီနေ့ချင်းတွေမသိတဲ့ခိုင်မှာပြည်သူပြည်သားတွေလည်းနင့်လာတယ်လေသမားတွေလည်းနင့်လာတယ်စားပြင်းတာပေါင်းစုံလည်းနင့်လာတယ်တခြားနိုင်ငံတွေမှာတော့အဲ့လိုမဟုတ်လေလွတ်တော်တွေရဲ့ကြားနာမှုတွေအားလုံးကိုဥပမာဆိုတော့အမေရိကန်လွတ်တော်တို့ကိုအိန္ဒိယလွတ်တော်တို့လိုနိုင်ငံဝန်ဆောင်မှာရှိတဲ့လွတ်တော်တွေကပြဿနာတွေသိမြင်ဖို့သိဖို့အတွက်ကာကန်ရှင်တွေကိုပေါ်ယူကြားနာတာဖြစ်တဲ့အတွက်အများကြီးပေါ့၆ခုရတယ်ပြဿနာတွေဖြေရှင်းတဲ့နေရာမှာရောအများကြီးတဟကတာဖဲဖြစ်အောင်ဖြေရှင်းနိုင်တယ်ခင်ဗျာ
လက်ရှိပြည်내နဲ့တိုင်းလွတ်တော်တွေထဲမှာကချင်ပြည်နယ်မြစ်ဆုံစီမံကိန်းကိစ္စကိုတော့ရေကာတာတည်ဆောက်မဲ့ကုမ္ပဏီဘက်ကကြားနာခွင့်ရခဲ့တာတွေ့ရပါတယ်။ကုမ္ပဏီကငှားထားတဲ့ပညာရှင်တွေကမြစ်ဆုံစီမံကိန်းကရေကာတာတွေမပြုံနိုင်ပါဘူးဆိုပြီးလွတ်တော်ထဲမှာကြားနာခွင့်ပြုခဲ့ပေမဲ့မြစ်ဆုံကိုကန့်ကွက်ခဲ့တဲ့သူတွေရဲ့ကြားနာခွင့်ကိုတော့မတွေ့ရပါဘူး။ကြားနာမှုတချမ်းလုပ်ခဲ့တယ်လို့ပြောနိုင်ပါတယ်။လက်ရှိလွတ်တော်တွေအနေနဲ့လေယာဉ်မြေကိစ္စတွေတဲကမိုးစဘာတွေပိုကျတာတွေထုတ်လုပ်မှုစရိတ်တွေစဘာစိကျသွားတဲ့အတွက်နှွေစဘာမဆိုင်တဲ့ကိစ္စတွေအမတော်ကြီးဗန်ချင်းဝင်မဆက်နိုင်တဲ့ကိစ္စတွေနဲ့ စိုက်ပျိုးရင်မြားလို့စိုက်ခင်းနေဒီအတိုင်းဖြစ်ထားရတဲ့အခြေအနေတွေဟာတောင်လူတွေကိုလွတ်တော်တဲ့ခေါ်ယူကြားနာနိုင်တဲ့ကိစ္စတွေဖြစ်ပါတယ်။အဲ့ဒီလိုလွတ်တော်တဲ့ခေါ်ယူမကြားနာတဲ့အတွက်လက်သမားတွေဖွံ့ဖြိုးရေးအပိုင်းမှာရောလေယာကနဖွံ့ဖြိုးတိုးတက်ရေးအပိုင်းမှာရောအမှန်နဲ့နှီးစက်ရလားဒီမိုကရေစီရဲ့သဘောတဘာဝကိုလူထုကယုံကြည်မှုဘယ်လိုရှိနေမလဲဆိုတာကိုလက်သမားရေးဆောင်ရွက်သူကိုစောရန်ကအခုလိုသုံးသပ်ပြောပါတယ်
။ကျွန်တော်နိုင်ငံကတော့အာဏာရှင်စနစ်အောင်မှာ
ပေါ့ဆယ်စုနှစ်ခုနဆုလောက်ကိုနေခဲ့တဲ့အတွက်ဒီတိုင်းပြည်ဆုပ်ယုပ်ကြားသွားတာလေဒီမိုကရေစီရှိလို့ပြောမှဆိုင်ပြည်သူတို့ကိုစားပြေလက်တော်ရင်မပေါ်ပေါက်လို့အခုတော့ပေါ်ပေါက်လာတဲ့အခါမှာဒီလက်တော်ရင်ပြည်သူရအားကိုးရသူရခက်ခဲလို့ဒါရိုက်ပင်ပြခြင်းနဲ့တော်တော်များနေပြီးတော့သူပင်ပြချက်တွေကိုယူပြီးတော့တိုင်းပြည်ဖွံ့ဖြိုးရေးနဲ့ပြည်သူတို့နင့်လာတာတွေအားလုံးလုပ်ပေးမယ်လို့ညှော်လင့်တာကတော့ဒါသဘာဝလဲကြပါတယ်အခုလက်ရှိမှာဒီလိုမလုပ်တဲ့အတွက်တော့ဖြစ်ရင်ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးရေးရောနောက်ကပြည်သူတွေအခက်အခဲတွေကိုဖြေရှင်းလာဆောင်ရွက်တာဒီမိုကရေစီရဲ့လက်ကျင့်တွေရောအားလုံးကညှော်လင့်မလို့ဖြစ်လာတဲ့အတွက်ပေါ့နော်တိုင်းပြည်အများကြီးနဲ့ငါတို့ပြည်သူတွေလည်းအများကြီးနဲ့လားဆိုစစ်တော်ဆိုတာပြည်သူကိုပေါ်စားပြုရမယ်ပြည်သူတောင်ထုတ်ရမယ်ဆိုတဲ့အချက်တင်နေလေအများကြီးလဲချော်တဲ့အတွက်ကိုပြည်သူတွေကတော့အားလုံးအမေဖြစ်နေမှာဖြစ်တဲ့အတွက်တာဝန်ရှိတဲ့လူတွေဒါကိုအမြန်ဆုံးသူပြန်ပြင်းပြင်းကျင်းနေလို့ပြည်သူတွေအားလုံးကတော့ကျွန်တော်တို့သွားနေရမှာပြောနေကြပါလေ
လွတ်တော်ဆိုတာပြည်သူရွေးချယ်တင်မြောက်လိုက်တဲ့အနိုင်ရပါတီကနေပေါ်ပေါက်လာတာလို့ပြောနိုင်ပါတယ်ပြည်သူကိုကိုစားပြုနိုင်ဖို့ပြည်သူတွေနဲ့အဆက်အသွယ်မပြတ်ဘဲပြည်သူအတန်တွေနားထောင်ပြီးလွတ်တော်မှာတင်ပြရမယ့်ကိစ္စတွေမှာပြည်သူနဲ့သသားတွေသွားနိုင်ဖို့လိုပါမယ်ဒါကြောင့်ပြည်သူအတန်တွေထုတ်ပြရမယ်ကိစ္စတွေမှာအနိုင်ရပါတီအနေနဲ့ဂယုဆိုင်လေးထားပြီးပြည်သူနဲ့တသားနဲ့သွားဖို့ဆိုရင်ပြည်သူတွေရဲ့အတန်တွေကိုလွတ်တော်ကကြားနာဖို့လိုအပ်ပါကြောင်းတိုက်တွန်းလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ဒီမှာခင်မျိုးတွေပါ